Mr. Scott Marcia Kunya Kunya ha myama nai yan ma nga nit taung American tan ma ji phit taung won thansa ngai bu de aku lo lo se ma le bae myama a yi ru thong sat bi saung ma re yin ne de pugu su ro da myama yi ya jwan nyin du tyaw lu bae chin lo tabor tha ba de a yi ro jwan nyin du tyaw ni ne aku lo lo se myama nai yan ma phit pyet ne ya a chi ni de ku a tin wi swan chong thong sat bi ba khnya de chu ga pyo ne de lo da ha fail state ya shu nang ngan phit ni de la civil war pyu jin se phit ni de la
Yeah, I don't think, I usually stay away from wording like failed state or civil war because...
You know what, our first state, Jashonang, Pivin Sisai, Tony, Maton Mao, Dizagari, Takuma, Manang, Chinigo, a Piwa, Popian, and Yim Shivao. You know, Pyojanagaro, Chinia, Sitaga, Tuana, Pianeti, Sapo, Dwe, Anna, Tayugere, Eriching, Asabi, Piduluru, Miazua, အရာကိုစန့်ကျင်ပြီးညီညွတ်လာကြတယ်ဒါဆဲ့ချုပ်ရေးပုံကံအောင်ကြွားမှုပေါ်ပူလာအပရိုက်ဇင်းလို့ခေါ်ကြပါတယ်ပြီးတော့အာနာသိမ်းမှုနောက်ဆက်တွဲအခြေအနေနဲ့စစ်တပ်ရဲ့ရေးဆက်ကြံကြမှုတွေစီးပွားရေးစီမံခန့်ခွဲမှုအမှားယွင်းတွေလူလူရဲ့စန့်ကျင်မှုတွေနဲ့တကွာတခြားသောပြဿနာတွေကြောင့်လူမြောင်များဟာစိုးရတဲ့ဒုက္ခမျိုးစုံကိုခံစားနေကြရတဲ့အချိန်ဖြစ်ပါတယ်ပြည်ရဲ့ဆောင်မတ်တပုတ်
ဒါကြောင့်အာဆီယံကဒီရွေးကောက်ပွဲကိုလက်မခံနဲ့လို့အကြံပေးထားတာတွေ့ရပါတယ်။ဆိုတော့အာဆီယံလက်မခံပေမဲ့လည်းတရုတ်တို့အိန္ဒိယတို့စတဲ့အိန္ဒိယနိုင်ငံတွေရုရှားတို့ဗင်နီဇွဲလားတို့ရာသူတို့နဲ့သဘောတူရင်တိုက်ဆိုင်တဲ့နိုင်ငံတွေကလည်းပဲလက်ခံကြမှာပဲဖြစ်ပါတယ်ဆိုတော့အာဆီယံလက်မခံတာဘယ်လောက်ထိရောက်မှာလဲ
I think if the junta does go ahead and have these elections
စစ်ကောင်စီကဒီရွေးကောက်ပွဲကိုဆက်လုပ်သွားမယ်ဆိုရင်ခင်ဗျားပြောသွားတဲ့နိုင်ငံတွေချို့ကလက်ခံမယ်ဆိုတော့ကျွန်တော်မအံ့ဩပါဘူးဒါပေမဲ့အာဆီယံကလက်မခံဘူးဆိုတာပြက်ပြက်သားသားပြောမယ်ဆိုရင်တော့အဲ့ဒါကရွေးကောက်ပွဲရဲ့တန်ဖိုးကိုထိခိုက်စေမှာဖြစ်ပါတယ်တခြားနိုင်ငံအများစုကလည်းလက်မခံကြဘူးဆိုရင်စစ်ကောင်စီအနေနဲ့တရားဝင်အတိမပြုခံရရေးပူရနိုင်တဲ့အလားအလာအများစုကလည်းပိတ်ဆို့သွားမှာဖြစ်ပါတယ်ရုရှားနဲ့တရုတ်တို့ကအစကတည်းကစစ်ကောင်စီနဲ့လက်တွဲလောက်ကနေပြီးသားပါဆိုတော့အာဆီယံကလက်မခံတဲ့အတွက်ပြဿနာအလုံးပြည်လည်သွားမှာမဟုတ်ပေမဲ့လည်းဒါအာဆီယံအနေနဲ့လှုပ်ပေးကူညီပေးနိုင်တဲ့ကိစ္စပါဒါပြင်အာဆီယံကိုလည်းမြန်မာပြည်ထနာမှာပုံမထိရောက်တဲ့အဖွဲ့အစည်းတစ်ခုအဖြစ်ရရှိစေမှာဖြစ်တယ်လို့ကမ္ဘာနဲ့မြန်မာပြည်သူတွေအတွက်ယုံကြည်စိတ်ချရတဲ့အဖွဲ့အစည်းဖြစ်လာစေပါလိမ့်မယ
်။ဒါပေမဲ့ရွေးကောက်ပွဲကိုဒါအထူးသဖြင့်တရုတ်လိုနိုင်ငံကအသီးမှတ်ပြုထားတယ်ဆိုတော့ဒီနေရာမှာအာဆီယံကတရုတ်ကိုဖိဆန်းပြီးလုပ်ပတ်မလားဆိုတာကိုထက်သွင်းမစဉ်းစားသင့်ဘူးလားခင
်ဗျာ။ I don't think China's position would be the critical issue for ASEAN.
တရုတ်ရဲ့ဆုံးဖြတ်ချက်ကအာဆီယံအတွက်အရေးကြီးတဲ့ပြဿနာတစ်ရပ်တော့မဟုတ်ဘူးထင်ပါတယ်။အာဆီယံနိုင်ငံတွေဟာလုံးဝလွတ်လပ်လပ်ရှိနေတယ်ထင်ပါတယ်။တရုတ်ကလုံးစည်ခြင်းုံနဲ့အမေရိကန်ကလုံးစည်ခြင်းုံနဲ့လိုက်လုံမယ်လို့မထင်ပါဘူး။ဒီနေရာမှာပိုပြီးအရေးကြီးတဲ့ပြဿနာကအာဆီယံဖွဲ့ဝင်နိုင်ငံတချို့ဟာမြန်မာစစ်ကောင်စီပေါ်တက်ညာရင်နဲ့စာနာစိတ်ရှိနေပြီးပြတ်သားပြင်းထန်တဲ့အဆုံးဖြတ်ချမှတ်တဲ့ကိစ္စမှာပဝင်ရင်စိတ်ရှိမှရှိရလားဆိုတဲ့ကိစ္စဖြစ်မယ်ထင်ပါတယ
်ခင်ဗျားရဲ့ဆောင်းပါးတဲ့အာဆီယံလောက်ရမှာကစစ်ကောင်စီဘက်ကခြေခြေမြင့်မြင့်ထိထိရောက်ရောက်ရှိမဲ့နိုင်ငံရေးအရာအလျှော့ပေးလိုက်လျော့မှုလုပ်လာစီဖို့ဖြစ်တယ်လို့ဆိုထားပါတယ်ဆိုတော့အဲ့လိုအခြေအနေဖြစ်လာအောင်ဘယ်လိုလုပ်ရမလဲဘယ်လိုလိုက်လျော့မှုမျိုးဆိုလိုတာလဲခင်ဗျာ
There's lots of things, lots of scenarios for Myanmar. Many of them are not good.
ကျွန်တော်မြန်မာတော့မြန်မာနိုင်ငံအတွက်ဖြစ်လာနိုင်တဲ့အခြေအနေအများကြီးရှိပါတယ်။အခြေအနေအများစုကတော့ကောင်းတဲ့အလားလာတယ်မဟုတ်ပါဘူး။ဒီထဲမှာကျွန်တော်မြင်မိတဲ့အကောင်းဆုံးဖြစ်နိုင်ခြေကတော့စစ်တပ်အနေနဲ့အာဏာပြန်လည်ထိန်းချုပ်ဖို့မဖြစ်နိုင်ဘူး။တိုင်းပြည်ကိုအုပ်ချုပ်ဖို့လည်းမဖြစ်နိုင်တော့ဘူးဆိုတော့သဘောပေါက်လာတဲ့အခြေအနေပဲဖြစ်ပါတယ်။ဒါကြောင့်ပြည်သူလူထုလက်ကိုအဓိကကျတဲ့နိုင်ငံရေးအရာလက်ရုံးမှု major political concession လုပ်ပြီးတော့နိုင်ငံရဲ့ institutions တွေအတိအကျရှိနေတဲ့အဖွဲ့အစည်းတွေဆက်လက်ရှင်သန်နိုင်အောင်ဆောင်ရွက်ဖို့ပဲဖြစ်ပါတယ်ဘလို့လက်လျောမှုတွေလဲဆိုတော့မြန်မာပြည်သူတွေကဆုံးဖြတ်ကြရမှာပါအရေးကြီးတာကစစ်တပ်အနေနဲ့နိုင်ငံရေးအာဏာကိုထိတိရရောက်ဆွန့်လွတ်ပေးဖို့ပဲဖြစ်ပါတယ
်သုံးသပ်သူတချို့က NLD နဲ့ခုခံတိုက်ခိုက်နေတဲ့အင်အားစုတွေကိုရုပ်ပိုင်းဆိုင်ရာကူညီပံ့ပိုးဖို့လိုအပ်တယ်လို့အကြံပြုနေကြတာတွေ့ပါတယ်ခင်ဗျားရဲ့သဘောထားအဘော်တချို့မှလည်းဒီတဘောမျိုးပါဝင်တာကိုကျွန်တော်သတိထားမိပါတယ်ဘလောက်ဖြစ်နိုင်ပါသလဲခင်ဗျာအဲ့
Yes what I've been arguing is that the international community
ဟုတ်ပါတယ်ကျွန်တော်ပြောလိုတာကတော့နိုင်ငံတကာအတိုင်းအဝိုင်းရုပ်စွာဆုံးမြန်မာပြည်သူတွေပေါ်ဂရုဏာတက်တဲ့နိုင်ငံတွေမြန်မာပြည်ငြိမ်းချမ်းပြီးကျော်ဝဲစေခြင်းနဲ့နိုင်ငံတွေအနေနဲ့အာဏာသိမ်းမှုနဲ့စစ်ကောင်စီကိုအပြတ်အသတ်ဆန့်ကျင်နေကြတဲ့ပြည်သူလူထုအာဏာပြန်ရဖို့မျှော်လင့်လိုလားကြမှာဖြစ်ပါတယ်ဒ ဒါကြောင့်နိုင်ငံတကာအသံအဝိုင်းအနေနဲ့အဲ့ဒီပြည်သူတွေကိုကူညီဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။ကျွန်တော်ကလက်နက်ကန်အင်အားစုတွေကိုသာပြောနေတာမဟုတ်ပါဘူး။ကျွန်တော်ပြောနေတာကအာနာဖီဆန်ရေးလှုပ်ရှားမှုတွေ NUG နဲ့စစ်တပ်ကိုနိုင်ငံအနာကဖယ်ထုတ်ဖို့အားထုတ်နေတဲ့သူတွေကိုပြောနေတာဖြစ်ပါတယ
်။ရွေးကောက်ပွဲကိုတစ်ချက်ပြန်ကောက်ချင်ပါသေးတယ်ဒီနေရာမှာ။ပြည်သူအများစုကတော့ရွေးကောက်ပွဲကိုတိုက်ကြမှာမဟုတ်ပါဘူး။ဒါပေမဲ့စစ်တပ်ကိုလွတ်လာတဲ့နိုင်ငံရေးပါတီတွေအဖွဲ့အစည်းတွေလည်းအတော်များများရှိနေသလိုတချို့သော EAO တွေဒါတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကလည်းစစ်ကောင်စီနဲ့စကားပြောနေတာတွေတွေ့ရပါတယ်ဆိုတော့စစ်ကောင်စီအနေနဲ့ဒီအင်အားစုတွေနဲ့ဆက်ပြီးတော့ရွေးကောက်ပွဲလုပ်သွားမယ်ဆိုရင်တော့အလုံးမဖြစ်နိုင်ဘူးလ
ား Well I mean it's certainly possible for the military to go ahead with the elections
စစ်တပ်အနေနဲ့ရွေးကောက်ပွဲကိုဆက်လုပ်ဖို့ဆိုတာတကယ်ဖြစ်နိုင်ပါတယ်ကျွန်တော်ရေးခဲ့ဘူးသလိုပါပဲ2008နာဂစ်မုန်တိုင်းတိုက်ပြီးရသရပပိုင်းအကြံမှာပဲဘလို့မှအခြေအနေမပေးတဲ့အခြေမျိုးမှာလူမှုဆန္ဒခံယူပွဲဆိုပြီးလှုပ်လာခဲ့တာပါဆိုတော့ဘာဖြစ်ဖြစ်သူတို့လှုပ်ချင်ရင်တော့ဆက်လုပ်မယ်ဆိုတော့သိကြပါတယ်ဒါပေမဲ့ပြည်သူလူထုအများစုကြီးကတော့ဒီရွေးကောက်ပွဲကိုစိတ်နှစ်သက်မှမဟုတ်သလိုပါဝင်မဲပေးကြမှာလည်းမဟုတ်ဘူးလို့ထင်ပါတယ်ဆိုတော့ဒီရွေးကောက်ပွဲဟာစစ်ကောင်စီအတွက်လည်းတိတ်အကျိုးရှိမှာမဟုတ်ဘူးလို့ထင်ပါတယ်ပြဿနာတွေကိုလည်းလုံးဝပြည်လည်စီမှာမဟုတ်ပါဘူး
တခြားထက်မှာပဲ NUG ရဲ့လုတ်ကင်ဆောင်ရွက်ချက်တွေအပေါ်မှာခင်ဗျားရဲ့အမြင်ကိုလည်းကြားချင်ပါတယ
် Well I think that the NUG obviously is in a difficult situation because it you know many of its members most of its members are in hiding or
NUG ကလည်းခက်ခဲကြုံနေရတဲ့အခြေအနေပဲလို့ကျွန်တော်ထင်ပါတယ်အဖွဲ့ဝင်အများစုဟာပေါ်ောက်နေရပါတယ်ဒါမှမဟုတ်အချက်တဲတွေချမ်းမှလှုပ်ရှားနေရတာဖြစ်ပါတယ်စီအနာတိမ်မှုစစ်ကောင်စီကိုစန့်ကျင်မှုနဲ့ပတ်သက်ပြီးမှန်တကယ်အဓိကကြားတဲ့အချက်ကတော့အောက်ခြေကလှုပ်ရှားမှုပဲဖြစ်ပါတယ်။ဒါဟာတကယ်ကိုအောက်ခြေကနေအပေါ်ကိုတက်သွားတဲ့ bottom up လှုပ်ရှားမှုဖြစ်ပြီးအပေါ်ကနေအောက်ကိုတက်ရောက်စေတဲ့ top down ကိစ္စမဟုတ်ဘူးလို့ထင်ပါတယ်။ဒီလိုပြောတာဟာ NUG ကိုအရေးမပါဘူးလို့ပြောတာမဟုတ်ပါဘူး။တကယ်ကိုအရေးပါပါတယ်။ပိုအရေးကြီးတာကတော့ဒီမိုကရေစီပြန်လည်တည်ဆောက်ရေးအတွက်ကြိုးပမ်းနေကြတဲ့နိုင်ငံတော်ကဒေသအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တူးချင်းတွေပဲဖြစ်ပါတယ်။ပြီးတော့တိုင်းသားလူနည်းစုတွေအပါအဝင်ဖက်ဒရယ်ထူထောင်ရေးအတွက်လှုပ်ဆောင်နေရတွေဟာအာဏာသိမ်းပြီးချိန်ကစပြီးအရေးကြီးဆုံးဖြစ်ထွန်းလာမှုတွေလို့ထင်ပါတယ
်မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးချိန်ကစလို့တိုင်းရင်းသားပြည်သူဟာအင်မတန်အရေးကြီးတဲ့ပြဿနာတစ်ခုဖြစ်လာခဲ့တာပါအခုလက်ရှိမြန်မာနိုင်ငံရဲ့သမိုင်းအထူးအကွင့်မှာတိုင်းရင်းသားတွေရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့မြန်မာအရေးကြောင့်ကျင်သူတယောက်အနေနဲ့ဘယ်လိုမြင်ပါလဲခင်ဗျာ
Well I would say a couple of things firstOf course, it's the military that has perpetuated the conflict with so many ethnic minorities for decades.
ကျွန်တော်နှစ်ချက်ပြောချင်ပါတယ်ပထမတစ်ချက်ကတိုင်းရင်းသားပြည်ထောင်စုဆက်စုနေတဲ့ခြေပြီးအတွင်းရှိအောင်လှုပ်ဆောင်လာခဲ့သူဟာစစ်တပ်ဖြစ်ပါတယ်ဆိုတော့စစ်တပ်ကကြီးစိုးနေဒီပြည်ထောင်တွေလုံးဝပြည်လည်မှုရနိုင်မှာမဟုတ်ပါဘူးဒုတိယတစ်ချက်ကတိုင်းရင်းသားလူနည်းစုတွေနဲ့ဗမာလူမျိုးတွေအကြားအယုံကြည်ကင်းမဲ့မှုဟာလည်းကာလတာရှည်ရှိလာခဲ့တာပါဆိုတော့အခုခါယုံကြည်မှုတည်ဆောက်ဖို့ကြိုးပမ်းလှုပ်ဆောင်နေကြတာချေရပါလိမ့်မယ်။အောင်မြင်မှုရဖို့တော့ချက်ကတော့တန်းသားလူနည်းစုအားလုံးဟာဗမာလူမျိုးတွေနဲ့ဒန်းတူရီတူအပြန်အလှန်လေးစားမှုနဲ့ပျော်ရွှင်လက်တွဲနိုင်မှုဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။အားလုံးဟာမြန်မာနိုင်ငံသားတွေအဖြစ်နဲ့အရေးပါကြတယ်လို့မြင်ဖို့လည်းလိုအပ်ပါတယ်။ကျွန်တော်ကတော့အပြန်အလှန်လေးစားမှုနဲ့ဆွေးနွေးညှိနှိုင်းတဲ့လုပ်ရက်တွေကိုလေးစားတန်ဖိုးထားပါတယ
်။သုံးသပ်သူတို့ချူကရေးကြတာတွေ့ရပါတယ်။အခုချိန်ဟာ beginning of post Aung San Suu Kyi era အောင်ဆန်းစုကြီးခေတ်လွန်ကာလဖြစ်နေပြီးNUG is not NLD. NUG ဟာ NLD မဟုတ်ဘူးဆိုပြီးတော့ရေးနေကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဘယ်လိုမှတ်ချက်ပေးကြမှာလဲခင်ဗျာ
။ Yeah, I think it's as a foreigner and as someone who's been away from Myanmar, it's certainly not my place to say, you know, whether this is a post Aung San Suu Kyi era or something. I think this is something that the people of Myanmar will decide over time, but the first step is to restore a situation where the civilians are in control
ကျွန်တော်နိုင်ငံသားတယောက်အနေနဲ့ရောမြန်မာပြည်နဲ့ဝေးကွာနေသူတယောက်အနေနဲ့ရောဒီအခြေအနေဟာအောင်ဆန်းစုကြည်ခေတ်လွန်ဖြစ်သွားပြီလို့ပြောနိုင်တဲ့အနေအထားမှာမရှိတော့ဘူးလို့ထင်ပါတယ်အချိန်ကာလရောက်လာတဲ့အခါမြန်မာပြည်သူတွေကဆုံးဖြတ်ကြမယ့်ကိစ္စသာဖြစ်ပါတယ်ပထမအဆင့်မှာတော့အခြေအနေတွေကိုအရက်ဖက်ကထိချုပ်နိုင်ပြီးအစိုးရထဲမှာပြည်သူ့ကိုယ်စားလှယ်အစစ်အမှန်တွေပါဝင်နိုင်ရေးပဲဖြစ်ပါတယ်အောင်ဆန်းစုကြည်ဟာဘလို့ခန့်ကဏ္ဍကပါဝင်နိုင်မယ်ဆိုတာပြည်သူလူထုဆုံးဖြတ်မှာပါကျွန်တော်မှတ်ချက်မပေးနိုင်ဘူး